ပြင်းထန်နိုင်ငံကမ်းလွန်အတ္တလန္တိတ်သမုဒ္ဒရာထဲကဆွဲပိုက်ချတင်မောကြီးကနေငါးအသေးတွေဘာကြောင့်ဆွတ်ပစ်ခဲ့တယ်လဲဆိုတာကိုဥရောပသမ္မဂ EU ကစုံစမ်းစစ်ဆေးနေပါတယ်။တဘာဝပတ်ဝန်းကျင်ရဲ့အဖွဲ့ကဒီဖြက်ကိုဗီဒီယိုနဲ့တပ်ပုံတွေထုတ်ပြန်ပြီးမှပဲ EU ကစုံစမ်းနေတာပါ။ပြင်းထန်နိုင်ငံအနောက်တောင်ဘက် Bay of Biscay ကမ်းလွန်ပင်လယ်ပြင်ထဲမှာငါးအသေးတွေမျက်စိတဆုံပေါ်လွန်မျောနေတာကို Sea Shepherd အဖွဲ့ကထုတ်ပြန်တဲ့ပုံရိပ်တွေမှာတွေ့ရပါတယ်။တင်နေတဲ့ငါးအကောင်ကြီးအ ਨੇ ဆုံးသသိန်းလောက်ရှိမယ်လို့စီရှက်ဖတ်အဖွဲ့ကခန့်မှန်းပါတယ်။အဲ့ဒီငါးအသေးတွေကိုတွေ့မြင်ခဲ့ရပြီးတဲ့နောက်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့ငါးဖမ်းလုပ်ငန်းစောင့်ကြည့်လေ့လာရေးအမျိုးသားဌာနကိုတာဝန်ပေးထားကြောင်းပြင်သစ်အနဝါဗေဒဌာနဝန်ကြီးအန်နစ်ဂျီယာဒင်ကတောက်ကြနေက Twitter လူမှုဆက်မြန်နာမှာရေးသားခဲ့ပါတယ်။ EU အဖွဲ့ရဲ့သမုဒ္ဒရာနဲ့ငါးဖမ်းလုပ်ငန်းဌာနကလည်းဒီကိစ္စကိုစုံစမ်းနေကြောင်းသတင်းထုတ်ပြန်ပါတယ်။လစ်သူရေးနီးယားနိုင်ငံမှာမတ်ပုံတင်ထားတဲ့မာဂျီရစ်ငါးဖမ်းတင်မောကပိုက်ပေါက်လို့အဲ့ဒီငါးတွေလှုပ်ကုန်တာလို့ The Pelagic Freezer Trawler Association ဆွဲပိုက်ချတင်မောအသင်းကကြာတာပတိနေ့မှာသတင်းထုတ်ပြန်ထားပါတယ်။